မင်္ဂလာပါကျမတို့ဆရာမောင်ခင်မင်းတို့လူရဲ့စာပေဘဝခီကိုအရင်ဘက်ကအစီရင်ခံပြီးပါပြီ။ဆရာရဲ့စကားပြေသဘောတရားစကားပြေအတတ်ပညာစာအုပ်ကထူးခြားလာပါတယ်။ထူးခြားတယ်လို့ဆိုရတာကဒီစာအုပ်ဟာမြမစာပြေရေးစည်းကြောင်းအတွေ့အရေးကြီးတဲ့ပမိုင်းမှတ်တမ်းဖြစ်တယ်လို့ဆရာစာပြေဘဝခီအတွေ့ပထမမှတ်တမ်းဖြစ်နေလို့ပါပဲ။မြမစာပြေရေးစည်းကြောင်းအတွေ့အရေးကြီးတယ်လို့ဆိုတာကဒီရင်ကစကားပြေသဘောတရားစကားပြေအတတ်ပညာစာအုပ်စာတန်းရယ်လို့တထုတ်တပိုက်မရှိခဲ့လို့ပါ။ဒီစာအုပ်ရေးဖို့စိတ်ကူးရပုံဆရာအမိရှိထားတာနားဆင်ကြည့်ပါ
။အရင်ကကြားရကြတယ်စကားပြေကိုငယ်ငယ်လေးကစိတ်ဝင်စားတယ်ပေါ့နော်။စိတ်ဝင်စားတော့စကားပြေလေ့လာခြင်းနဲ့စိတ်ပေါ်တယ်။ထို့သောစကားပြေကိုစဉ်းနေစနစ်နဲ့လေ့လာတဲ့ဆောင်းပါးတွေပဲရှိတာပေါ့။ဆရာကြီးရှေ့ဘူတောင်ရဲ့တသက်တမ်းကတည်းကဟိုစကားပြေရေးသားဆောင်းပါးတွေဥဒိန်ကြီးပြောတယ်ဆရာဦးဝင်းကြီးပြောတယ်ဆရာမောင်ကြီးပြောတယ်စသဖြင့်ဒီလိုဆောင်းပါးတွေပဲဆိုတော့ဇာတ်ဆောင်းပြီးတစ်ခါဇာတ်တော့မှမတွေ့ဘူးပေါ့။ဒီလိုတည်းတိတ်တော်မရှိပါဘူး။ဆရာကြီးကလည်းမြန်မာစာရေးဆောင်းကြားလာနေရှိတယ်ပေါ့နော်။ဒါတတိယအဖွဲ့ကြီးလို့စကားပြေရေးနေဖွဲ့ကြီးနဲ့ပတ်သက်တဲ့ဇာတ်တော့လောက်ရှိရင်ကောင်းပါပဲလို့စိတ်ထဲကျင်း
စာပေဘဝခီးတစ်ခုအတွေ့မှတ်တိမ်ထူမင်းစာအုပ်စာတန်းရေးဖို့ဆိုတာမလွယ်ပါဘူးအချိန်အများကြီးယူရပါတယ်နိုင်ငံတကာစကားပြေသဘောတရားကိုနားလည်လာအောင်လေ့လာရတာကိုကအကြာကြီးပါ
65နေလင်းငန်းနေတော်မူတာပါပဲ65နေစရအဲ့ဒီစာအုပ်တွေစကားပြေပဲတိစာမျိုးတွေအရင်စက်ပြီးဖိုင်နေ50 96ဆိုတော့10နှစ်လောက်ဖတ်လိုက်ဖတ်ပြီးတော့ငါစကားပြေစာအုပ်လေးရေးကြည့်နေဆိုတော့အပြင်ရိုက်တဲ့ဆိုတော့သူစကားမှာထိုင်ရေးတာပြီးတော့ဆရာမတော်စီနဲ့ဒီနေ့ဆရာမှာကြည့်ကြတော့ဟုတ်ပြီဗာရီလို့ဆရာမကျွန်တော်အဲ့လိုစကားစာကလေးကိုစေကူရလို့ရေးကြလို့ရေးကြတယ်အားရေးတာကြီးပြီးအောင်ရကြအောင်ဆရာမအားပေးကျွန်တော်ဟိုစာအုပ်ထပ်ဆွဲလိုက်အခုကလေဒီစာအုပ်ထပ်ဆွဲကိုနောက်ဆုံးပြီးသွားဆိုတော့
စာအုပ်ပြုစုပြီးတဲ့အခါမှာလဲပုံနှိပ်ထုတ်ဝေဖို့ကြအခက်ခဲကြုံရပြန်ပါတယ်တငယ်ချင်းတွေရဲ့အခုအညီနဲ့ထုတ်ဝေသူတဦးစီပို့ကြည့်တယ်အဆင်မပြေပါဘူးစကားပြေအကြောင်းစာအုပ်ကဈေးကွက်ဝင်တဲ့စာအုပ်မဟုတ်တော့ထုတ်ဝေသူလက်တွန်တာပေါ့ကံအလှည့်တင်လာတော့မှအဲ့ဒီကာလကမြမစာဌာနမူဦးမြင့်ကြည်နဲ့ဆုံးဖြတ်ကြပါတယ
်ဆရာကပြန်လေးအေးဖတ်ကြည့်အောင်နောက်တစ်နေ့ကျတော့ကျွန်တော်လာခဲ့ပါအောင်ခေါ်ပြီးတော့ဆရာချက်ချင်းပြီးမင်းစာအုပ်ကိုဆရာရိုက်မယ်ဟောတယ်ငါကအသင်ကနေထုတ်နေတယ်သဘောကျတယ်ဒီတစ်ခုတော့ရှိတယ်တဲ့ဆံမူကတော့ပေးနေဆရာဆံမူကရေးပြီးတော့စာအုပ်ဖြစ်တယ်မပေးနိုင်ဘူးဆိုရင်လည်းကွာတဲ့900တော့ပေးပါမယ်တဲ့လက်နေစရိုက်ခါတော့ရှိမှာပေါ့တဲ့ဒါပေမဲ့စာအုပ်ထွက်လာရင်အမြတ်ငွေတွေကနေကွာစင်းနေစင်းနေအတင်းရည်ပြောသူဆုံးဖြတ်ပါမယ်တဲ့ဆိုတော့ဆရာကျေးဇူးကြီးတာအဲ့ဒါနဲ့ဆရာအန်လိုက်တော့နောက်တစ်နှစ်နှစ်နှစ်ပေါ့လေ39ခုနှစ်စံမှာဒီစာအုပ်လေးထွက်လာမြန်မာစာအသင်းရဲ့ကျေးဇူးနဲ့
ဒီစာအုပ်ဖြစ်မြောက်လာတဲ့အတွေ့ဆရာမကြီးဒေါ်စီစီဝင်းတို့ဆရာကြီးဦးမြင့်ကြီးတို့အပြင်ဆရာကျေးဇူးတင်ရှိနေတာကဆရာစော်ကြီးပါပဲစကားပြေသဘောတရားစကားပြေအတက်ပညာလိုစာအုပ်မျိုးတွေဖတ်တက်လာအောင်ဆရာစော်ကြီးကအဦးဆုံးလမ်းညွှန်နည်းပြခဲ့တယ်လို့ဆရာကဆိုပါတယ်ဒီစာအုပ်နောက်တော့ဆရာစာပေလမ်းကပွင့်လာပါပြီအထူးသဖြင့် Cherry Magazine ကိုအောင်ပြေဦးစီးထုတ်ဝေတဲ့ကာလကစတယ်ဆိုပါတော့
ဒါကျွန်တော် Cherry Magazine ကနေလည်းဆရာစာဆောင်းပါးလာစဉ်ရေးပေးပါနေရာတက်တက်ပေးမယ်ဆိုတော့ကဲရေးတာပါဆိုကျွန်တော်တခုရေးပေးလိုက်တဲ့သူထက်နောက်လာကြလာတော့ဆရာချင်းရေးပေးဆိုရင်းနေကျွန်တော်ပါရှိခွေးရတယ်ဆိုတော့ကိုယ်ကလည်းအဲ့ဒီ language စာအုပ်လေးတွေကိုပိုပက်ဒီဘက်ရှောက်ဖတ်တာတော့အဲ့ဒီ language နဲ့ပတ်သက်တဲ့ဘာသာစကားအကြောင်းကိုဟောဟာရေးခြင်းကောင်းပြီတိတ်လေးလေးပုံပြဟုတ်ပဲနဲ့အများနာလေတဲ့ပုံမှန်နဲ့ရင်းရင်းရင်းနဲ့လက်ကတွေ့လာတော့သူ့လက်ချင်းကိုတောင်းတော့ပေးတာပေးပေးနဲ့ Cherry Magazine မှာအောင်ပြရသူ9နှစ်လောက်ထိုင်သွားတယ်အဲ့ဒီ9နှစ်လောက်မှာကျွန်တော်တလန်းအောင်ကြည့်ပေးနဲ့ဇက်တက်ရေးပြတယ်ဆိုတော့အဟုတ်တရားလောက်ဖြစ်သွားတယ်။အဲ့ဒီ Cherry Magazine မှာလည်းအဟုတ်60တရားကျော်ဖြစ်သွားတယ်။နောက်အဲ့ဒါတွေကပဒံပဒံ3နှစ်စံပါညာဒီစကားသုံးတရားစာသမှုတရားဖြစ်သွားတယ်။အဲ့ဒီကပို့ပြီးတော့အရှင်ကြီးကသွားပြီးတော့နောက်ပိုင်းမှာဇာတ်ဥဒိဆက်ကထုတ်ပြသွားတာပါပဲ
။နည်းရောင်းများရောင်းတောင်းပြေဆိုသလိုပါပဲ။ဆောင်းမတို့လေးတွေစုလိုက်တော့စာအုပ်ကြီးတွေဖြစ်လာပါတယ်။ဒီလိုနဲ့မြမပညာရက်စာပေမှာလစ်ဟာနေတဲ့ကွက်လက်ကိုရေဟန်တို့အထဘေးဒာနီရန်တို့လိုဘာသာစကားကျမ်းတွေနဲ့ဆရာဖြစ်စည်းပေးတာသတိထားမိပါတယ်။ဒါပြင်ပညာရက်မဟုတ်တဲ့ပင်ကိုရေးစာတွေကိုဆရာပါရီများရေးပြပါလေ။အဲ့ဒါကိုမီးတဲ့အခါမှာတော့
ဒေါပြန်တန်းကျွန်တော်ဝေစုမှန်မှုမီးရပြဿနာစဉ်ထုတ်တယ်။အဲ့ဒါရေးပြပါဆိုတော့ဥက္ကင်မှာအနေရဲစီလို့ဆိုတဲ့ကြောင်းစဉ်လေးတက်ပြီးတော့တတိရှိရှိနဲ့ travel လုပ်သွားတဲ့အင်းနဲ့လူတွေအကြောင်းကြီးတယ်ဆိုဆောင်းမတဘုတ်တဘုတ်တဘုတ်ကြီးနေအဲ့ဒါလေးတွေကစုမိသွားတော့ဒီစားဥကတော့ဘာသာရဟုတ်တော့ဘူး။ နော်ဘာသာကြောင့်ဆက်ပြီးကြောင့်ဟုတ်ပဲနဲ့ဒီကိုပါဝင်ညာကိုသေးတဲ့ကိုကြီးလေးတွေဆိုတော့အဲ့လိုကိုမြန်မာနေရစီလို့ဆိုတဲ့ဇာတ်မျိုးလေးထုတ်ဖြစ်တယ်
မြန်မာစာပေအတွက်ဆရာကျေးဇူးပြုခဲ့တဲ့စာရီကမနှဲပါဘူးနိုင်ငံတော်တာဝန်နဲ့ဂျပန်နိုင်ငံမှာအဲ့ပေါင်ပေါက်ခသွားလုပ်ပြီးအပြန်ဆရာပြုစုတဲ့အိုဆာကာဧည့်သည်ဟာထူးခြားတဲ့ဆုရစာအုပ်တုပ်ပါပဲဆရာကသူ့စာရီကိုအခုလိုခွဲခြားပြပါတယ
်ငါဘာသာဥတည်ရတာပါလဲဘာကူစားရှိနေသလဲဒါကဒီမှာခုနပြောတဲ့ပြတ်တန်းစာတဲ့သဘောတည့်ရောက်သွားတဲ့ဘာသာရဲ့သဘောတည့်ရောက်တဲ့ညီမဘာသာစကားမြန်မာစာပေအကြောင်းဘာသာနဲ့စာပေရောညီရောနဲ့သက်သက်စီစဉ်အိဆောင်မှုတွေတည်းဆိုရှင်နောက်တစ်ခုကတော့ကိုကျောင်းဆရာဘုရားမှာပြည့်ရကျန်တဲ့ကိုတပည့်တွေအကြောင်းကိုဆရာသမားတွေအကြောင်းကျောင်းဆရာဆိုတဲ့အကြောင်းပြညာရေးအကြောင်းသူတွေအကြောင်းပေါ့အဲ့ဒါတွေကိုလည်းပြည့်ရတာလည်းကောင်းတယ်နောက်တစ်ခုကတော့ကိုတိကိုအတွေ့အကြုံကိုပြီးသွားတယ်ဘယ်ဘာသွားစစ်တယ်ဘဝတွေ့တဲ့မိတ်ဆွေတွေနဲ့တွေ့တယ်ဘရားဘူးသွားတယ်ဘာတွေ့ညာအဲ့လိုအတွေ့အကြုံဟောရောဝဲသွားတယ်အဲ့ဒီအတွေ့အကြုံကြီးတဲ့အတွေ့အကြုံအားလည်းပါတယ်နောက်ကနေလို့အစင်းလူစားမှုလည်းပါတယ်၄၅၆မျိုးပဲပြီးပြတာဆိုတော့အဲ့ဒီ၄၅၆မျိုးဆောင်းကားကြီးဆောင်းကားကြီးတော့လေမဂ္ဂဇင်းထဲမှာအဲ့ဒီဆောင်းကားကြီးအစင်အတိုင်းစုလိုက်ရင်စာအုပ်ဖြစ်လောက်တယ်လို့ဆရာစော်ကြီးတို့လမ်းပြခဲ့တဲ့နည်းလမ်းပါပဲဆရာသူဆောင်းကားအစင်နဲ့ရေးရတော့စာအုပ်ဖြစ်သွားတာဟုတ
်ဒီတော့စာရီပြုစုပြီးပေမဲ့အသက်အရွယ်ရလာပြီးမဲ့ဆရာလက်ပန်းမကြသေးပါဘူးတက္ကသိုလ်ကတပည့်တွေကိုစာတင်ပေးနေတော့မြမစာအဖွဲ့မှာတာဝန်ထမ်းနေတော့စာပေအဖွဲ့စည်းတွေမှာတက်တက်ကြွကြွလှုပ်ရှားနေတော့ဖိတ်ရင်ကြားရင်ဟောရုံပြောရုံဆရာတက်တာစာပေစု၃ချိန်ရတာကိုနတ်လူသားတွေခေါ်နေကြမှာပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစီ